အမေရိကန်ပြည်ထောင်စုဝါရှင်တန် DC နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဗာဂျီးနီးယားတနားလဟာပြည်နယ်ဟာတချိန်ကအမေရိကန်ရဲ့အကြီးဆုံးရွှေထွက်တဲ့ဒေသတစ်ခုဖြစ်ပါတယ်။ရွှေရှာသူရွှေတူးသူတွေကအမေရိကန်ရဲ့အနောက်ဘက်ဒေသတွေစီကိုပြောင်းရွှေ့ခဲ့ကြလို့ရွှေလုံငန်းမှာအဲ့ဒီအရာမှာတင်ကော့သွားခဲ့ပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့တိုးတက်လာတဲ့နည်းပညာအပြင်ရွှေဈေးတက်လာတာကြောင့်ဒီမှာမကြခင်ပဲရွှေတူးလုပ်ငန်းတစ်ခေတ်ပြန်လည်စမ်းသပ်ဖို့ရှိနေပါတယ်။VOA ရဲ့ပြည်တွင်းရေးကသတင်းထောက်ချုပ်စတီဗ်ဟာမန်ကဗာဂျီးနီးယားကိုကိုယ်တိုင်သတင်းသွားယူထားတာကိုကိုငင်းချမ်းအေးကဆက်ပြောပြမှာပါ
။ Late Anna ပြည်နယ်ပန်းဦးရင်နေရာကအမေရိကန်နိုင်ငံတဝမ်းမှာတွေ့ရလေရှိတဲ့ရိုးရိုးတမန်ပြည်နယ်ပန်းချံမျိုးမဟုတ်ပါဘူး။အချိန်ကဒီနေရာဟာရွှေတောင်လို့လူသိများခဲ့ပါတယ်။ဒီသဘောပန်းချံမှာတောအုပ်လုပ်နေတဲ့ Lori Shula တယောက်ကတော့ဧည့်သည်တွေကိုရွှေရှာလို့ရတဲ့လျှို့ဝှက်နေရာရေအိမ်ဆက်ဆက်ကိုခေါ်သွားပြီးရွှေချင်နာကိုလက်တွေ့ပြတ်တာနေပါတယ
်ဒီလိုလှုပ်ခါပြီးတော့ရွှေကိုကျဉ်ယူလိုက်ရင်လေးလံတဲ့ရွှေတုံးရွှေသားလေးကအောက်ခြေမှာအနေထိုင်သွားပါမယ
်ကံကောင်းထောက်မှလို့ဒီလိုရွှေအမှုံမွှားလေးတွေကျဉ်ယူနိုင်တဲ့သူတွေဟာလက်ဖလာနဲ့အိမ်ပြန်ရမှာပါဒီမှာရှာဖွေတွေ့သမျှအားလုံးကိုဒီမှာပဲထားခဲ့ရမယ်လို့စီကံသတ်မှတ်ထားလို့ပါဒါပေမဲ့အပျော်တန်းရွှေချင်ရွှေတူးကြမဲ့သူတွေအတွက်နှစ်သိမ့်စုတော့ရှိနေပါတယ်ရွှေရဲ့အကျိုးကျေးဇူးတွေအကြောင်းအခမဲ့သင်ခန်းစာတွေနားထောင်ရပါမယ်။ရွှေဆိုတာမျိုးကယုံကြည်စိတ်ချပြီးအောက်ဆီဂျင်နဲ့ဓာတ်ပြုခြင်းမရှိတဲ့လျှက်ကူးသတ္တုပစ္စည်းတစ်မျိုးပါ။ဒါပေမဲ့ဒီလိုတနိုင်တပိုင်ကျင်းယူတဲ့ရွှေစားလေးတွေနဲ့တော့သတိမဖြစ်ဘူးလို့တော့လော်ရီရှူလာကအရှုံးဖောက်ရင်းနဲ့ခုလိုရှင်းပြပါတယ
်။ Makes it great for all of our electronics.
ဒါကလျှက်ကူးသတ္တုပစ္စည်းတစ်မျိုးအနေနဲ့တော့ကောင်းပါတယ်။အင်ပြန်ပြီးတော့ဒီတတူပစ္စည်းကြောက်တုံးလေးတွေကိုခွဲမပြစ်လိုက်ပါနဲ့ဒီလောက်နဲ့ချမ်းသာသွားမှာမဟုတ်ပါဘူးရွှေသားကအပေါ်ရံမှာပပလေးအလွှာတစ်ခုအနေနဲ့ကပ်နေတာပ
ါအခုခေတ်ဗာဂျီးနီးယားမှာတထည့်ဖြစ်ရွှေတူးကျင်နေဆိုရင်တော့ရွှေကျင်ဒေအိုးတွေကိုဘေးချထားပြီးဈေးပိုကြီးတဲ့စက်ပစ္စည်းကိရိယာအကြီးစားတွေလိုပါတယ်ပေါ့ဘတ်စ်က1940ခုနှစ်များနောက်ပိုင်းဗာဂျီးနီးယားမှာတူဦးရီသောပထမဆုံးလိုင်စင်ရစီဝါပြက်မိုင်းတွင်းတူးနေသူလို့ဆိုရမှာပါဂုရှန်ခိုင်တဲ့ကစကိုးရာစုမိုင်းတွင်းလှုပ်သားတွေရဲ့စွန့်ပစ်မြေစာအမိုက်ပုံကြီးကသူ့အတွက်တော့ဘဏ္ဍာတိုက်ကြီးဖြစ်လို့နေပါတယ်ဒီအမိုက်ပုံကိုသူ့ရဲ့စက်ကြီးတွေနဲ့မှွေနှောက်ရှာဖွေရင်တစ်မိနစ်အတွင်းမှာဒေါ်လာ800လောက်ထိတန်ကြီးရှိတဲ့ရွှေတွေထုတ်ယူနိုင်တယ်လို့သူကဆိုပါတယ်ဒါဆိုရင်နောက်ထပ်မေးရမယ့်မေးခွန်းကတော့ရွှေချောကြီးတွေမြေကြီးအောက်မှာရှိနေဒုံးပဲလားဆိုတာပါဘူမိပေရာပညာရှင်သောမတ်စ်အိုရစ်ကတော့ဘာကယန်ခိုင်ထဲမှာသူတူဖို့လေ့လာနေတဲ့ကြောက်တုံးတွေမှာရွှေအမှုံမားလေးတွေဟိုနီယာဒီနီယာကပ်နေတာကိုတွေ့နိုင်တယ်ဆိုပြီးပြပါတယ
် It's a quartering you can see it's about roughly 2 meters
wide ဘာကတ်စ်လို့တတူတက်တမျိုးပုံဆောင်ခဲ့ရဲ့ပင်မကြောက်သားကြီးပါခံမှန်းကြီး6ပေခွဲလောက်ကျယ်ပါမယ်အကျယ်ကလည်းဒီမှာနေရာ10လောက်သွားပြီးဟိုဘက်ကိုဆက်သွားပါတယ်အဲ့ဒီဘက်မှာမြေပေါ်ကိုကြောက်သားထိုးထွင်းပြက်နေတာတွေ့ရမှာပါ
ဒီအလေးချိန်နှစ်တန်လောက်ရှိတဲ့ကြောက်တုံးကနေရွှေနှအောင်စနီးပါးထွက်ပါတယ်လက်ရှိပေါက်ဈေးနဲ့ဆိုဒေါ်လာ4000နီးပါးထိရှိပါမယ်ဒါပေမဲ့ဒီကြောက်တုံးကြီးကနေတကယ်ရွှေတူးထုတ်ရင်မျိုးမြင်မမေရတက်လို့မရသေးတဲ့ကုန်ကျစရိတ်တွေကရှိနေအောင်ပါပါ
Gold bearing veins of an ounce plus grade these have a value
အောင်စအထက်အဆင့်ရှိတဲ့ရွှေကြောကြီးဆိုရင်ဒါတွေကဒေါ်လာ10,000ခန်းကနေရာနဲ့ချီတဲ့တန်ဖိုးရှိနိုင်ပါတယ်ဒီဘတ်ကင်ဟမ်ခရိုင်နယ်ကရွှေကြောတွေအကြောင်းကဒီလိုမျိုးပြောဖို့ကစောစောသေးပေမဲ့အခုချိန်အထိကျွန်တော်တို့မြင်တွေ့နေရကအရန်အားရစရာကောင်းပါတယ်
။ဝါဝါမြင်တိုင်းရွှေစစ်မဟုတ်ဆိုကြသလိုပါပဲ။တော်တော်ပေါ့ပတ်တထူတွေတွေ့တိုင်းရွှေလို့ပြောလို့မရလို့ဒါကိုတကယ်အကျိုးအမြတ်အများကြီးကြံမဲ့ရွှေမိုင်းတဲ့လုပ်ငန်းကြီးဖြစ်ဖို့ကအောင်မြင်မဲ့ရာခိုင်နှုန်းနည်းနေပါသေးတယ်ဆိုတာကိုတော့ Orish ကဝန်ခံပါတယ်။ဒါပေမဲ့ရွှေရှာဖို့စစ်ကူးရင်ရွှေပိုးကတ်ခံရတဲ့သူတွေကတော့သမုခိကဗန်နဲ့ငွေကြေးလုပ်ငန်းရှင် JP Morgan ရဲ့နာမည်ကြီးစကားရွှေကမှတကယ်ငွေပါဂျန်နဲ့အားလုံးကငွေဖြစ်သတ်မှတ်ထားတဲ့ credit သတ်မှတ်ချက်တွေပါလို့ကိုကပြောပြီးရွှေမှရွှေဖြစ်နေကြပါဦးမယ်